အမျိုးသားပညာရေးဥပဒေကိုစတင်တဲ့နိုင်ငံတော်ကကြောင်းသားတွေဟာရန်ကုန်မြို့စီကိုဆက်လက်ချိတက်လာနေကြပါတယ်။တပတ်မှလည်းအစိုးရပညာရေးဝန်ကြီးဌာနကတာဝန်ရှိသူတွေနဲ့အမျိုးသားပညာရေးဥပဒေပြင်ဆင်ရေးကြိုးပမ်းနေတဲ့ NNEA အဖွဲ့ကကိုယ်စားလှယ်တွေတွေ့ဆုံဆွေးနွေးမှုတွေကနေဘာတွေများသဘောတူညီမှုရခဲ့တယ်လဲဆိုတာတွေကိုတော့ထိုင်းချေဆိုင်ဗီအိုအေသတင်းတောင်မအေးအေးမှာကပြောပြပေးပါဦးရှင်။
အမျိုးသားပညာရေးဥပဒေကိုကန့်ကွက်သဘိမ်းပေါက်နေတဲ့ကျောင်းသားတွေနဲ့ပတ်သက်လို့ဥပဒေနဲ့မညီညွတ်တဲ့အကြောင်းသတင်းထုတ်ပြန်ပြီးမှာတော့ NNEA ကကိုယ်စားလှယ်ဒေါက်တာသိန်းလွင်ကိုတရားတွေ့ဆုံဖို့အတွက်မြန်မာအစိုးရဘက်ကကန့်လန့်ခဲ့တာပါ။ဒေါက်တာသိန်းလွင်ကတော့ NNEA ရဲ့သဘောတူညီချက်ကိုရယူပြီးတွားရောက်တွေ့ဆုံခဲ့ခြင်းမှာလေးပွင့်ဆိုင်ဆွေးနွေးရင်းနဲ့ပတ်သက်လို့အစိုးရ
တို့ဒီဖေဖော်ဝါရီလ12ရက်နေ့နောက်ပိုင်းမှာပဲလုပ်ပြီးလို့ရမယ်ပေါ့အဲ့ဒါဆိုရင်ဗိုလ်ချုပ်မင်းကြီးရဲ့စက်တုံးရဲ့ဖြစ်တဲ့အတွက်14/15ဆိုအဲ့14/15ကိုတော့တို့လက်ခံတယ်အတိုင်းနဲ့ဗေနီဗေရဲ့ဆိုတော့ဟို14/15လားဆိုတော့မပြောဘူးပေါ့နောက်ရန်ကုန်မှာလုပ်ဝေးဖို့ပြောတဲ့အခါကျတော့ရန်ကုန်မှာတော့တို့သဘောတူတယ်ဒါပေမဲ့ရန်ကုန်မြို့ထဲကတော့မဖြစ်နိုင်ဘူးပေါ့နော်ဟိုဒီရန်ကုန်မြို့ကနေတနင်္ဂနွေကတော့ကောင်းမောင်းပြီးသွားလို့ရတဲ့နေရာလောက်မျိုးမှာလုပ်ဆောင်နေတယ်လို့သူတို့ကပြောတာရှိတယ်။အဲ့ဒါဘာလို့ပြောရလဲဆိုတော့ကျမတို့ဒီဘက်တောင်သားတွေကတောင်းဆိုတာကဒီလေးကွင်းဆိုင်ပေါ့နော်ဒီလေးဘက်လုံးကကိုယ်စလေတွေပါဝင်တဲ့ဒီဥပဒေမူကြမ်းပြင်ဆင်ရေးကော်မတီအဖွဲ့မျိုးကနေပြီးတော့လွတ်လွတ်လပ်လပ်ဒီဥပဒေမူကြမ်းကိုပြင်ဆင်ဖို့ဆက်နေဆိုတဲ့ဟာကိုပြောတဲ့အခါကျတော့သူတို့ကသူ့တော်အနေနဲ့ဆိုလို့ရှိရင်လည်းဒီလိုမျိုးပြင်ပမှာထွက်တဲ့ကော်မတီတစ်ခုကိုသွားပြီးတော့ဝင်ရောက်ပါဝင်လို့ဆိုတာသူတို့လွတ်တော်မှာလုံထုံးလုံကြီးမရှိဘူးပေါ့အဲ့လိုမျိုးလုံထုံးကြီးတွေပေါ့အဲ့လိုမျိုးဟာကြီးသူတို့ဒီလိုမျိုးလုံထုံးလုံကြီးတွေကြော်လာနိုင်တဲ့ဖြစ်ပြီးစဉ်းစားပြီးတော့မှစဉ်းစားဖို့တက်လာမယ်ဆိုရင်တော့စဉ်းစားပြို့ရှိကြတာပေါ့နော်အဲ့လိုဟာမျိုးတွေကျမကအကျဉ်းဟိုအကျဉ်း
နောက်ထပ်လုံးကတော့ဖြစ်စေခြင်းနဲ့သဘောထားတွေကိုသာပြောဆိုခဲ့ကြအောင်နောက်ထပ်အကျိုးဆွေးနွေးပွဲတွေလုပ်ရင်ចောင်းသားတွေပါဝင်နိုင်ဖို့ကိုပဲဆွေးနွေးခဲ့ကြတယ်လို့ဆိုပါတယ်။တမရရုံညွှန်ကြားရေးမှူးဦးစော်သေးကတော့လေးပွင့်ဆိုင်ဆွေးနွေးနိုင်ရေးအတွက်အကျိုးဆွေးနွေးပွဲတွေပြင်ဆင်နေပြီဖြစ်ကြောင်း NNER ကဒေါက်တာသိန်းလွင်နဲ့ဆွေးနွေးမှုတွေကိုညွှန်ပြပြောဆိုခဲ့ပါတယ်
။ NNER ကအဖွဲ့ရင်းနဲ့လည်းကျွန်တော်တို့ဆီကအစိုးရဒုဝန်ကြီးဆင်ပေါ့နော်။ခြောက်ဝင်ရှိသူတွေတွေ့ဆုံပြီးတော့ဒီနိုင်ငံတွေကလည်းအစည်းအဝေးဘယ်လိုလုပ်ကြမလဲ။ကျောင်းသားတွေကိုကိုယ်စားပြုတဲ့ကိုယ်စားလှယ်တွေဘယ်လိုလုပ်ကြမလဲ။ကျောင်းသားတွေဘက်ကတောင်းဆိုတဲ့မှတ်တမ်းတင်တာတို့ပေါ့နော်။သူတို့ရဲ့တပင်းမှတ်တမ်းနဲ့အတွက်ဘယ်နှယောက်ခွင့်ပြုနိုင်မလဲ။ဆိုတာတွေဟိုဘက်ဒီဘက်ဟောဆွေးနွေးကြဖို့။ကျောင်းသားတင်းမှလည်းပြန်ဆွေးနွေးကြဖို့လိုတယ်။ဘယ်နှယောက်ဆောင်သူလက်ခံမလဲ။ဆိုလိုတာကအစည်းအဝေးမှာဟောဘယ်နှယောက်တက်ရောက်မလဲ။ဘယ်ပုံစံနဲ့လုပ်မလဲ။အစည်းအဝေးစီစဉ်နဲ့ဘယ်လိုလုပ်မလဲဆိုတော့အဂျင်နာတွေအဲ့ဒီစီစဉ်နေမပါတဲ့အခါမှာအစည်းအဝေးကရက်လက်မထွက်ဘူးပေါ့နော်။အဲ့လိုဖြစ်တယ်ကျွန်တော်တို့ကတော့ဖြစ်စေချင်တာကကျောင်းသားတွေလူလာချက်ကိုအများဆုံးခြေစည်းဆောင်ပေးခြင်းနဲ့အဲ့ဒီအတွက်တိကျခိုင်မာတဲ့အစည်းအဝေးမူပေါင်းပေါ့နော်ဒါကိုမတိုင်ခင်မှာအားလုံးသဘောတူဖို့လိုတယ
်ဒီကနေ့မှာတော့ကျောင်းသားနဲ့ NNER ကတာဝန်ရှိသူတွေဟာအစိုးရဘက်ကလေးခွင့်ဆိုင်ဆွေးနွေးရေးကိုတစ်ဖက်သက်ရက်ရွှေ့ဆိုင်လိုက်တဲ့ကိစ္စပညာရေးဝန်ကြီးဌာနကတစ်ဖက်သက်ရေးဆွဲနေတဲ့ပညာရေးဥပဒေနဲ့ဆက်ဆက်ဥပဒေတွေကိုပြင်ဆင်နိုင်ရေးကိစ္စရှေ့လုပ်ငန်းစဉ်တွေမှာကျောင်းသားတွေကို NNER ကဆက်လက်ကူညီနိုင်ရေးကိစ္စတွေနဲ့လေးပွင့်ဆိုင်ဆွေးနွေးရေးအမြန်ဆုံးပေါ်ပေါက်ရေးကိစ္စတွေကိုသတင်းစာရှင်းလင်းပွဲလုပ်ခဲ့ပြီးကျောင်းသားတွေကတော့အစိုးရဘက်ကကြေညာချက်ထုတ်ပြီးသူတို့ကိုဆွဆွဲထားချက်တွေနဲ့ပတ်သက်လို့ပြန်လည်ခြေပတာပြင်သူတို့ရဲ့တပိတ်မောက်ချီတက်မှုတွေကိုပြည်သူတွေဆက်လက်ထောက်ခံပေးဖို့မြစ်တိုင်ရက်ခံခဲ့ပါတယ်။တပိတ်မောက်နေတဲ့ပင်မကျောင်းသားတပိတ်စစ်ကြောင်းကတော့ဆက်သွွားကနေအောင်လံမြို့ကိုချီတက်နေပြီး88မျိုးဆက်ကျောင်းသူ9ဦးဖြစ်တဲ့မန္တီလာသိန်းနဲ့မမီမီတို့လည်းဘာကတာတပိတ်စစ်ကြောင်းနဲ့အတူပူးပေါင်းချီတက်နေတယ်လို့ဆိုပါတယ်။ပခုတ်ဘက်ကတပိတ်စစ်ကြောင်းလဲခြိတက်လမ်းလျှောက်နေပြီဖြစ်သလို ARV စစ်ကြောင်းကတော့ကျောင်းကုန်းမြို့မူဦးပင်မြို့တွေစီကိုရောက်ရှိနေပြီဖြစ်ပါတယ်ဒီထဲမှာကျောင်းကုန်းမြို့ကပြည်သူရဲတပ်ဖွဲ့ဝင်တွေလဲကျောင်းသားတပိတ်ကိုအလှူငွေများပေးအပ်ခဲ့တယ်ဆိုပြီးကျောင်းသားတွေကဆိုပါတယ် ARV တပိတ်စစ်ကြောင်းမှာတော့ဩစတြေးလျနိုင်ငံစစ်တနီမြို့မှာပညာတော်ရောက်တင်ကြားခဲ့တဲ့မတန်မဆွမ်းကျောင်းသူမတ်စုပုံချစ်လဲပူးပေါင်းခြိတက်ခဲ့တယ်လို့ဆိုပါတယ်တပိတ်စစ်ကြောင်းတွေခြိတက်ရလမ်းတစ်လျှောက်မြို့ရွာတွေမှာတော့ပြည်သူတွေရဲ့အားပေးထောက်ခံမှုတွေရရှိနေပါတယ်။အမျိုးသားပညာရေးဥပဒေကိုပညာရေးဝန်ကြီးဌာနနဲ့အစိုးရဘက်ကတစ်ဖက်သက်ရေးဆွဲတယ်ဆိုပြီးကျောင်းသားတွေကတပိတ်မောက်ခဲ့တာနိုဝင်ဘာလကနေစတင်ခဲ့ပါတယ်။အစိုးရကိုရက်ပေါင်း60အတွင်းဖြည့်ရှင်းပေးဖို့ကျောင်းသားတွေဘက်ကတောင်းဆိုခဲ့ပေမဲ့အစိုးရဘက်ကလစ်လျူရှုမှုတွေလုပ်ခဲ့တယ်ဆိုပြီးတိုင်းနယ်ပြည်နယ်အသီးသီးမှာကျောင်းသားတွေကခရီးရှည်ခြိတက်တပိတ်မောက်ခဲ့တာဖြစ်ပါတယ်ရှင်။